ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြောင်တွေကမြန်မာနိုင်ငံနဲ့ပတ်သက်လို့တကားပိတ်ဆွေးနွေးခဲ့ပြီးဒီဆွေးနွေးပွဲမှာလက်ရှိအခြေအနေတွေကိုအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကတင်ပြခဲ့ပါတယ်
This morning the Security Council held close consultations on Myanmar and Council
ဒီနေ့မနေ့ပိုင်းကမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ကနယူးယောက်မြို့တော်ကုလသမဂ္ဂရုံးမှသတင်းတောက်တွေကိုပြောဆိုခဲ့တာပါအထူးကိုယ်စားလှယ်ရဲ့တင်ပြဆွေးနွေးချက်တွေကိုတော့အသေးစိတ်မသိရပါဘူးအခုလိုလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးဖို့ကိုအလှကျဥက္ကဋ္ဌနော်ဝေနိုင်ငံကတင်ပြတောင်းဆိုခဲ့တာပါမြန်မာနိုင်ငံကအခြေအနေတွေဟာတစ်နေ့တစ်နေ့ပိုဆိုးလာနေတဲ့အတွက်လုံခြုံရေးကောင်စီအနေနဲ့တညီတညွတ်တည်းရပ်တည်ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂဆိုင်ရာနော်ဝေသံအမတ်ကြီးမိုနာဂျူကပြောဆိုခဲ့ပါတယ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်မသွားတော့ဘူးလို့ပြီးခဲ့တဲ့စက်တင်ဘာလလာဇန်ပိုင်းတုန်းကအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူကဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။တချိန်တည်းပါပဲမြန်မာနိုင်ငံအရေးပေါ်အကူအညီအပါအဝင်အရေးပေါ်အကူအညီလိုအပ်နေတဲ့ဂါဘာနိုဝါကစက်တနေရအတွက်ကုလသမဂ္ဂလူသားချင်းစာနာမှုအရေးပေါ်အကူအညီရေးဌာနကအမေရိကန်ဒေါ်လာတန်100ချမှတ်လိုက်ပါတယ်။